တရုတ်ပြည်လက်ရောက်ခံဟောင်ကောင်ကျွန်းကိုပြန်ပို့ခံရပြီးအရေးယူခံရနိုင်တဲ့ကြောင့်အမေရိကန်ရောက်ထောင်နဲ့ချီတဲ့ဟောင်ကောင်ဒေသခံတွေကို18လကြာယာယီခွင့်လွန်ပေးဖို့သမ္မတဂျိုးဘိုင်ဒန်ကခွင့်ပြုလိုက်ပါတယ်။ဟောင်ကောင်ကျွန်းကဒီမိုကရေစီရဲ့လှုပ်ရှားမှုကို14လကြာနှိမ်နင်းခဲ့တဲ့တရုတ်ဆိုင်ရာကိုလည်းသမ္မတဘိုင်ဒန်ကပြစ်တင်ရှုတ်ချလိုက်ပြီးအမေရိကန်နိုင်ငံခြားရေးရာမူဝါဒအရဟောင်ကောင်ဒေသခံတွေကိုအမေရိကန်မှာယာယီနေထိုင်အလုပ်လုပ်ခွင့်ပေးမှာဖြစ်ကြောင်းလည်းပြောဆိုလိုက်တာပါ။အင်ပီရိုပြောခွင့်ရကလည်းကြာသပတေးနေ့ကြီးညာချက်နဲ့ပတ်သက်လို့အင်ပီရိုမှာသတင်းတောက်တွေကိုရှင်းပြသွားပါတယ်။
Our hope and our objective and our work on the international forum is
American
to change the behavior.
American
ရဲ့မျှော
်လင့်ချက်နဲ့နိုင်ငံတကာတာဝန်မှကြိုးပမ်းမှုတွေဟာဟောင်ကောင်လူထုအပေါ်မှာဖိနှိပ်တဲ့လုပ်ရည်တွေကိုပြင်ဖို့ပါလို့အင်ပီရိုပြောခွင့်ရဂျန်ဆာကီပြောဆိုသွားတာပါ။ယာယီခွန်လုံဝင်းမိတ်နဲ့အကျုံးဝင်မဲ့သူအရေးအတွက်အတိအကျမသိရသေးပေမဲ့ကြီးလေးတဲ့ရာဇဝတ်မှုကျူးလွန်ထားသူတွေကလွဲလို့အမေရိကန်မှာရောက်နေကြတဲ့ဟောင်ကောင်သား3,300လောက်နေထိုင်ခွင့်ရနိုင်တယ်လို့အမေရိကန်ဆိုရအစ်စ်မြင့်ရရှိတယောက်ကပြောပါရယ်။ဟောင်ကောင်မှာပြီးခဲ့တဲ့နှစ်ထဲဆွဆွဲချက်မျိုးစုံနဲ့အလက်ခံနိုင်ငံရေးသမားတွေတက်ကြွလို့ရှားသူတွေဆန္ဒပြသူတွေတရာလောက်ကိုလည်းတရုတ်အနာဘဏ်တွေဖမ်းဆီးခဲ့တဲ့အကြောင်းသမ္မတဘိုင်ဒန်ကအမိန့်ထုတ်ပြန်မှာပြောဆိုထားတာပါ။အမေရိကန်ဆိုရကမြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်စစ်တပ်အာဏာသိမ်းလိုက်ပြီးနောက်ဆက်တွဲဖိနှိပ်မှုတွေလူ့ခွင့်ရေးချိုးဖောက်မှုတွေပေါ်ပေါက်နေတဲ့ကြောင့်အမေရိကန်ရောက်မြန်မာတွေကိုယာယီအကာအကွယ်ပေးခေါ်လုံခွင့်ပြုဖို့လည်းအမေရိကန်ကမေလာထဲမှာပဲခွင့်ပြုထားပါဗျ။